ကိုရိုနာဗိုင်းရပ်စ်ဒုတိယအကြိမ်ကူးစက်မှုဒဏ်ကိုခံနေရတဲ့ဥရောပနိုင်ငံတွေမှာဒီရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်နှီးမျိုးစုံနဲ့ကြိုးပမ်းနေကြပါတယ်။ကမ္ဘာတစ်လွှာနေစဉ်ကူးစက်မှုနှုန်းက3သိန်းခွဲနဲ့ဆန်းကျင်တင်နေတဲ့အထက်က3ပုံတစ်ပုံလောက်ဟာဥရောပကဖြစ်ကြောင်းတောက်ကြံနေမှာပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။စနေနေ့မှာကူးစက်မှုဆန်းကျင်မြင့်တက်နေတဲ့နိုင်ငံတွေကတော့ပေါ်တူဂီ၊နယ်သာလန်၊ပိုလန်နဲ့ရုရှားတို့ဖြစ်ပါတယ်။ချိုက်ပြည်သူသမရနိုင်ငံကလည်းသူတို့စီမံ၄ရက်ဆက်တိုက်ကူးစက်မှုနှုန်းမြင့်မားနေတယ်လို့တောက်ကြံနေမှာပြောသလိုအီတလီ၊ပြင်သစ်၊ဂျာမနီနဲ့ယူကရိန်းနိုင်ငံတွေမှာလည်းကူးစက်မှုကတဟုန်တိုးမြင့်တက်လာနေတာပါအဆိုးဆုံးကစပိန်နိုင်ငံမှာဖြစ်ပြီးတောက်ကြံတဲ့အထက်မှာလည်းနောက်ထပ်အကူးဆက်ခံရသူက9000ရှိနေတာပါအမေရိကန်ကကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပြီးတောက်ကြံနေကအကူးဆက်ခံရသူ9000ကျော်ရှိပြီးအခုလိုတနေ့ကူးစက်မှုနှုန်း9000ကျော်နေတာ3ရက်ဆက်တိုက်ရှိနေတာပါအခုဆိုကဘာတလောမှာဒီရောဂါကူးစက်ခံသူ38တန်းကျော်နေပြီဖြစ်ပြီးသေဆုံးအသူက1တန်းကျော်ရှိနေပါတယ်အမေရိကန်နိုင်ငံကတော့ဒီရောဂါနဲ့သေဆုံးအသူ2သိန်းကျော်နဲ့ကဘာမှာအများဆုံးပါ